ကံမှာလေလူတွေအကြောက်ဆုံးအနေအားဘာလို့ထင်လဲကိုသားညုံ
အကြမ်းဖက်တိုက်ခိုက်တာဖြစ်မှာပေါ့မဆွေမြမောဘာဖြစ်လို့လဲဗျ
တိုက်ခိုက်တာတော့တိုက်ခိုက်တာပဲဒါပေမဲ့အကြမ်းဖက်တိုက်ခိုက်တာမဟုတ်ဘူးကိုသားညုံရဲ့အွန်လိုင်းပေါ်ကနေတိုက်ခိုက်တာကိုအမေရိကန်တွေအကြောက်ဆုံးနဲ့ Gallup ဆိုတဲ့ကုမ္ပဏီကဒီရာဇဝတ်မှုဆိုင်ရာစစ်တမ်းကိုနှစ်ဆင်လုပ်လေရှိတယ်အဲ့ဒါဒီနှစ်လုပ်တဲ့စစ်တမ်းမှာအမေရိကန်တွေကတခြားပြစ်မှုတွေထက်ကိုသူတို့ရဲ့ဘဏ်ကတ်တွေအကျွေးကပ်ပြားတွေကအချက်အလက်တွေအွန်လိုင်းပေါ်မှာခိုးယူခံရမှာကိုအကြောက်ဆုံးဆိုတာသိရတာပဲ
အမေရိကန်ကုန်စုံဆိုင်ကြီးတွေကနေတဆင့်ဈေးဝယ်သူတန်းနဲ့ချီရဲ့ဗန်စင်းအချက်လက်တွေခိုးယူခံရတဲ့ဆိုတဲ့သတင်းတွေခုနောက်ပိုင်းမှာပို့ပို့ပြီးတော့ကြားလာတော့လူတွေကစိုးရိမ်တာတိတ်တော့အံ့ဩစရာမကောင်းတော့ဘူးထင်တယ်ဗ
ျဟုတ်ပါရှင်ဈေးဝယ်လို့ရှိရင်လေပတ်စံတက်ကိုဘန်ကပ်ပြားတွေအကျွေးဝယ်ကပ်ပြားတွေကိုပို့သုံးလာကြတာကရောနောက်အွန်လိုင်းပေါ်ကနေဈေးဝယ်ကြတာမျိုးပါပို့များလာတော့အွန်လိုင်းဟက်ကာတခိုးတွေအတွက်ကအကြိုက်ပေါ့အဲ့ဒီ Gallup ရဲ့စစ်တမ်းအရဆိုလို့ရှိရင်အမေရိကန်69ရာခိုင်နှုန်းကဆိုင်တွေမှာငွေချေသုံးတဲ့သူတို့ရဲ့ဘဏ်ကတ်အချက်အလက်တွေခိုးခံရမှာအကြောက်ဆုံးလို့ပြောကြတယ်။နောက်ပြီးတော့ကိုယ့်ရဲ့ computer တွေ smart လက်ကင်ဖုန်းတွေတဲကို hacker တွေခိုးဝင်ပြီးတော့ကိုယ့်ရဲ့အချက်အလက်တွေကိုခိုးကြမှာကိုစိုးရိမ်ကြတဲ့သူကလည်းဒုတိယအများဆုံးပဲ62ရာခိုင်နှုန်းတောင်ရှိတယ်ရှင့
်။ computer internet ခေတ်ကြီးမှာ online တခိုးတွေကိုစိုးရိမ်ကြတာလည်းသဘောကတော့ကျပါတယ်။ခံရတဲ့သူတွေကလည်းနည်းမှမနည်းဘူးဗျ။
ကိုယ်ရင်ဖောက်ခံရမယ့်အန်ဒီယေတို့လူရက်ခံရမယ့်အန်ဒီယေတို့ကိုယ်ရိုက်နဲ့တိုက်ခိုက်ခံရမယ့်အန်ဒီယေတို့ကိုတော့မှအမေရိကန်လူတွေအရန်ကြီးမစိုးရိမ်ကြတာစစ်တမ်းမှာတွေ့ရတယ်။အကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုအန်ဒီယေကိုတော့မှစိုးရိမ်တယ်လို့စစ်တမ်းမှာပြောကြတဲ့သူက28ရာခိုင်နှုန်းပဲရှိတာကိုသားညုံရဲ့
ဒီမှာဒီ online hacker တွေဆိုတာကအရင်ကလိုမျိုး internet ပေါ်မှာလက်တက်ဆန်ပြီးတော့သူများ computer တွေတဲခိုးဝင်ကြတာမျိုးမဟုတ်တော့ဘူးမဟုတ်လားဗျ။ဂိုင်းတွေဘာတွေနဲ့တေချာကူပဲစနစ်တကျ online ပေါ်မှာအချက်လက်တွေကိုအုပ်စုဖွဲ့ပြီးတော့ခိုးလာကြတာဗျ
။အင်္ဂလိပ်လိုဆိုရင်တော့ cyber attack တွေလုပ်တာလို့ပြောကြပါရစေ။
တာမန်လူတွေရဲ့ computer တွေ internet ကွန်ရက်တွေမပြောနဲ့ American သမ္မတရဲ့အင်ဗီရိုက internet ကွန်ရက်တောင်မှာတိုက်ခိုက်ခံရတာမဟုတ်လားဗျ။အ
င်ဗီရိုပြောခွင့်ရသူ George Arness ရဲ့အပြောအရဆိုလို့ရှင်အင်ဗီရိုရဲ့ internet စနစ်ကိုနေ့တိုင်းတိုက်ခိုက်ခံနေရတာတဲ့။အဲ့လိုမျိုး cyber attack ကိုကမ္ဘာတဝန်းကတဦးတယောက်ချင်းလုပ်တာမျိုးရှိသလိုအုပ်စုဖွဲ့လုပ်နေကြတာတွေလည်းရှိတယ်တဲ့အခုတစ်ခေါက်တိုက်ခိုက်ခံရတာကိုလည်းအလေးထားပြီးတော့ကိုစုံစမ်းနေတယ်လို့အင်ဗီရိုပြောခွင့်ရသူကပြောပါတယ
်အထူးလျှို့ဝှက်စင်မဟုတ်တဲ့ computer တွေစနစ်တွေတိုက်ခိုက်တာခံလို့တော်သေးတာပေါ့ဗျ internet ဆက်သွယ်မှုခဏပြတ်သွားတာကလွယ်ပြီးတော့ဘာမှကြီးကြီးမားမားထိခိုက်မှုမရှိခဲ့ဘူးလို့အင်ဗီရိုကပြောပါတယ်တိုက်ခိုက်မှုဘယ်ကလုပ်တယ်လဲဆိုတာကိုတော့ထုတ်မပြောဘူးဗျအစိုးရတွေကိုယ်တိုင်ကအားပေးထားတဲ့ online တိုက်ခိုက်မှုတွေရှိတယ်ဆိုတာကိုအရင်ကတည်းကအစိုးရတာဝန်ရှိသူတွေပုဂ္ဂလိကအစိုးရသားတွေမှာခဏခဏတော့ပြောသံဆိုသံကြားရပါတယ်
။ကိုသားညိုဦးအဲ့ဒါပြောလို့ UK က Guardian သတင်းစာကြီးထဲမှာသုံးသပ်ချက်ဆောင်းပါးတစ်ခုကိုပြောရအောင်မယ်။အဲ့ဒီဆောင်းပါးကဒီဖြူးသူတေသနာအဖွဲ့ရဲ့ cyber attack နဲ့ပတ်သက်ပြီးတော့ရေးသားထားတဲ့ဆောင်းပါးပါ
။ဖြူးကဒီ computer internet ကျွမ်းကျင်သူတွေကို2025ခုနှစ်မတိုင်ခင်အကြီးကျယ် cyber တိုက်ခိုက်မှုတွေဖြစ်လာခဲ့လို့ရှင်နိုင်ငံတွေအနေနဲ့နိုင်ငံရဲ့လုံခြုံရေးနဲ့ပြည်သူတွေကိုအကာအကွယ်ပေးနိုင်စွမ်းရှိပါမလားဆိုတာကိုစစ်တမ်းလုပ်တာပါ။အဲ့ဒီစစ်တမ်းမှာအသက်ဆုံးရှုံးတာဒေါ်လာတန်းဘီလီယံနဲ့ချီပြီးတော့ထိခိုက်ပျက်စီးမှုတွေဖြစ်မယ်လို့ပညာရှင်67ရာခိုင်နှုန်းကဖြေကြတယ်။မဖြစ်ဘူးဆိုပြီးတော့ဖြေတဲ့ကွန်ပျူတာပညာရှင်ကလည်း39ရာခိုင်နှုန်းရှိပါတယ
်။ဒီစစ်တမ်းကိုအခြေခံပြီးတော့ Guardian သတင်းစာကြီးရဲ့ဆောင်းပါးမှာပညာရှင်တွေပြောတာကိုကိုးကားပြီးတော့ဖော်ပြထားပါတယ်။ Internet နဲ့ချိတ်ဆက်လက်ပတ်နေတဲ့အကာအကွယ်ရေးစနစ်တွေသယ်ယူပို့ဆောင်ရေးစနစ်တွေငွေကြေးအထောက်အသွင်းလုတာပါတဲ့ဘဏ်လုပ်ငန်းစနစ်တွေက cyber တိုက်ခိုက်မှုလုပ်သူတွေရဲ့ရန်ကနေပြီးရှောင်လွှဲလို့မရနိုင်တဲ့ပြစ်မှတ်တွေဖြစ်တယ်လို့ဆောင်းပါးထဲမှာရေးထားပါတယ်။ Microsoft ကုမ္ပဏီကထင်ရှားတဲ့ engineer Christian Hartima ကကုန်သွယ်ရေးဆိုင်ရာလျှို့ဝှက်ချက်တွေကို online ကနေပြီးတော့အခိုးခံရလို့ဒေါ်လာသန်းထောင်နဲ့ချီဆုံးရှုံးတာမျိုးတွေကရှိခဲ့ပြီးလို့ပြောတာကိုကိုးတကားထားပါတယ်။
ဒါပစ်စနစ်တွေကိုတိုက်ခိုက်တာမျိုးလေကြောင်းပြန်သံမှုထိချုပ်တဲ့စနစ်တွေကိုတိုက်ခိုက်တာမျိုးကလည်း online ပေါ်ကနေလုံနိုင်တဲ့အန္တရာယ်ဖြစ်တယ်ဆိုတာကို American အာကသလိလာစူဇိုင်းဌာန NASA က Program Manager Mark Neil ကထောက်ပြပါရယ်
။ကမ္ဘာအင်အားကြီးနိုင်ငံတော်တော်များများကဒီ internet ကွန်ရက်တွေ computer တွေကိုတိုက်ခိုက်ဖို့နှီးတွေကိုတက်တက်ကြွကြွနဲ့ထွင်နေကြတာမြင်ရတယ်လို့သူကဆိုပါတယ်။သူ့ရဲ့အသုံးအနှုန်းအတိုင်းဆိုရင်တော့ cyber weapon cyber လက်နက်တွေထွင်နေကြတာတဲ့။အဲ့ဒီ cyber လက်နက်တွေနဲ့တိုက်ခိုက်တာမျိုးတွေလည်းရှိနေတယ်လို့သူကဆိုပါတယ်။
ကွန်ပျူတာပညာရှင်39ရာခိုင်နှုန်းကတော့2025မတိုင်ခင်အကြီးကျယ်စိုက်ဘာတိုက်ခိုက်မှုမျိုးကိုရှောင်ရှားနိုင်မှာဖြစ်တယ်လို့ဖြေထားကြတော့နည်းတော်သေးတယ်လို့ဆိုရမယ်ဗျ
။ဟုတ်ပါတယ်သူတို့ကတော့ internet online လုံခြုံရေးဘိုင်းမှာ hardware တွေရှိလို့ရှိရင်ပြင်ဆင်မှုတွေကတဖြည်းဖြည်းတိုးတက်လာနေတာ။နောက် internet ကွန်ရက်ချိတ်ဆက်တဲ့စနစ်တွေကပိုပြီးတော့ကောင်းလာနေတာကြောင့်ဖြစ်လာနိုင်တဲ့ online ပေါ်ကတိုက်ခိုက်မှုကြီးတွေကိုရှောင်ရှားနိုင်မယ်လို့ယုံကြည်ကြပါတယ်ရှင်။